ထောက်ဆက်ရှိခုနှစ်အတွင်းမှာကျင်းပဖို့ရည်ရွယ်ထားတဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံ၂၁ရာစုပင်လယ်ကိုဒီနှစ်အတွင်းမှာထပ်မံကျင်းပနိုင်မှုကအလားအလာနည်းပါတယ်လို့ UPDJC
လို့ပြောပါတယ်ဒီအကြောင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော့ကိုမိုးစောကသတင်းပေးပို့ထားပါတယ်ဟုတ်ကဲ့ပြီးခဲ့တဲ့ဇူလိုင်လအတွင်းကကျင်းပတယ်ပြည်တော်စုငြိမ်းချမ်းရေးညီလာခံ၂၁ရာစုပင်လုံးတတိယအစည်းအဝေးမှာ၂၀၁၈ခုနှစ်အတွင်းမှာနောက်ထပ်ညီလာခံတစ်ကြိမ်နဲ့၂၀၁၉ခုနှစ်အတွင်းမှာနှစ်ကြိမ်ကျင်းပပြီးဒီမိုကရေစီနဲ့ဖက်ဒရယ်ဆိုင်ရာအခြေခံအုတ်မြစ
ြစ်တဲ့ပိုမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ဒုဥက္ကဋ္ဌဦးခွင့်မြင့်ထွန်းကပြောပါတယ
်။ဒုက္ခပင်လုံးကျွန်တော်တက်ခဲ့ထားတာကဆွဲရမှုတွေရဖို့အဲ့ဒီကံကခါကြတော့ကျွန်တော်တို့ကအခုဆိုရင်နိုင်ငံရေးရဆိုရင်ဆွဲရတဲ့အမှုတွေဆွေးနွေးရဆွေးနွေးဖို့ဆိုရင်လုံငန်းကော်မတီအစည်းအဝေးတွေကိုလည်းကြိုပြီးတော့ခေါ်ရမယ်ပြီးရင်ကျွန်တော်တို့အဲ့ဒီလုံငန်းကော်မတီအစည်းအဝေးတွေမှာညှိနှိုင်းမှုလုပ်ပြီး UPD GC ခေါ်ရမယ်သူရဲ့ process တွေရဆိုရင်တော့ဒီနှစ်ကုန်ထဲမှာတော့မဖြစ်နိုင်ဘူးပေါ့လေနိုင်ငံရေးဆွေးနွေးပွဲနဲ့ကိန်းကြီးတွေလည်းကြိုက်ရဆိုင်တာတွေရှိတယ်နော်ဒီ process တွေရလည်းပဲအချင်းပေးအောင်ပါပေါ့လေအဲ့ဒါလည်းရှိသေးတာဒီနှစ်ကုန်တွေတော့ဖြစ်ဖို့တော်တော်ခရင်သွားပြီပေါ့
နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်ထေးကတော့ညီလာခံကိုဒီနှစ်အတွင်းဒါမှမဟုတ်နောက်နှစ်ဆန်းမှာဖြစ်အောင်လုပ်မဲ့သဘောမျိုးဒီကနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ
်ကျွန်တော်တို့က2018အတွင်းမှာညီလာခံနောက်တစ်ကြိမ်လုပ်ဖို့ရှိတယ်လုပ်ဖို့ရှိတော့တစ်ကြိမ်တော့လုပ်ပြီးသွားပြီနောက်တစ်ကြိမ်လုပ်ဖို့ရှိတယ်ဒီနှစ်ထဲမှာကိုယ်တိုင်တစ်ကြိမ်လုပ်အောင်ပဲအဲ့ဒီကြိမ်တော့ကျွန်တော်မဖြစ်ပြအောင်လုပ်မယ်ဒီ2018တက္ကသိုလ်အပိုင်းခြားဒီဇင်ဘာထဲမှာဖြစ်ခြင်းဖြစ်မဖြစ်ရင်နောက်နှစ်ပိုင်းဆိုလည်းနှစ်ဆန်းပိုင်းလောက်ပြီးသွားရင်ရတယ်အဲ့တော့ဒီကြိမ်တော့ကျွန်တော်တို့2018ကိုတော့အတွက
်ပြည်တော်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံအစည်းအဝေးတွေကိုတနှစ်မှာနှစ်ကြိမ်ကျင်းပဖို့သတ်မှတ်ထားပေမဲ့ပြီးခဲ့တဲ့2019ခုနှစ်မေလမှာ21ရာစုပင်လုံဒုတိယအစည်းအဝေးကျင်းပပြီးတဲ့နောက်တနှစ်ကျော်ကြာမှသာနောက်တစ်ကြိမ်အစည်းအဝေးကိုကျင်းပနိုင်ခဲ့ပါတယ်ဒီလိုကြကြခဲ့တာဟာနိုင်ငံရေးကဏ္ဍမှာတည်ထောင်စုကခွဲမထွက်ရေးနဲ့ကိုပိုင်ပြဋ္ဌာန်းခွင့်အရေးကိစ္စနဲ့လုံခြုံရေးကဏ္ဍမှာတခုတည်းသောတပ်မတော်ဖြစ်ရေးကိစ္စတွေကိုဆွေးနွေးရေးအတွက်မကြီးနိုင်နိုင်ခဲ့တာကြောင့်ဖြစ်ပါတယ်ဇူလိုင်လမှာကျင်းပတဲ့21ရာစုပင်လုံတတိယအစည်းအဝေးမှာဒီချက်တွေကိုမဆွေးနွေးဘဲခြံလှပ်ခဲ့တယ်လို့ဒီချက်တွေကိုဆုံးဖြတ်ချက်ပေးနိုင်တဲ့ထိပ်သီးခေါင်းဆောင်တွေအလွတ်သဘောတွေးဆုံညှိနှိုင်းဖို့ကိုလည်းသဘောတူညီခဲ့ကြတာဖြစ်ပါတယ်အော်တိုဘာလာမှာတော့အစိုးရတက်မတော်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့ကထိပ်သီးခေါင်းဆောင်တွေနေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်ထိပ်သီးဆွေးနွေးပွဲမှာဒီချက်တွေကိုပြည်လဲအောင်မဖြေရှင်းနိုင်တာကြောင့်ဒီနှစ်အတွင်း21ရာစုပင်လုံအစည်းအဝေးထပ်မံကျင်းပရေးဟာနှောင့်နှေးခဲ့ကြောင်း UPDGC အတွင်းရေးမှူးအဖွဲ့ဝင်တဦးဖြစ်တဲ့စိုင်းကျော်ညွန့်ကတုံ့တက်ပါတယ
်ဒီညီလာခံတို့ဘာလို့မှရှိတဲ့ဟိုအခက်အခဲချက်တွေတော့နောက်ရောက်ဒီဆွေးနွေးတွေ့ဆုံဆွေးနွေးမှုဒီမှာရှိနေတဲ့အခက်အခဲချက်တွေရောရှင်ရှင်းဖို့ဆိုပြီးအလွတ်တဘောတွေ့ကြမှသိကြမှပေါ့လေစိတ်ကြီးစီဝေးနေလောက်ကြတယ်ဆိုပေမဲ့ဒါဖြစ်သွားတဲ့ပုံစံကဒီဒီအခက်အခဲချက်တွေကိုဖြည့်ရှင်းတာမဟုတ်ဘဲနဲ့ပို့ပြီးတော့ဟိုဝိဝါဒကွဲတော့စီတာပေါ့ဗျာဟိုဘက်ဒီဖက်ယုံကြည်မှုကိုယော့ကျစီတဲ့ပုံစံနဲ့ဖြစ်သွားတယ်ဆိုတဲ့အတွက်ကြောင့်မလို့တော့ဟိုဆက်လုပ်ရမယ်လုပ်ငန်းတွေကသတော်နှောင့်နေသွားတဲ့သဘောလို့ပြောလို့ရပါတယ်
နိုဝင်ဘာလ10ရက်နေ့ကကရင်မျိုးသားစည်းရုံး KNU ရဲ့ရေးပေါ်ဘိုးကော်မတီအစည်းအဝေးအပြီးထုတ်ပြန်ချက်မှာ KNU အနေနဲ့ငင်းချိုင်းလုပ်ငန်းစဉ်ဆိုင်ရာတရားဝင်အစည်းအဝေးတွေမှာပါဝင်ဖို့ကိုယာယီရက်ဆိုင်ထားကြောင်းဖော်ပြထားပါတယ်ဒီလားလေပိုင်းကငင်းချမ်းရေးကော်မရှင်နဲ့တိုင်းသာလက်နက်ကိုင်အဖွဲ့တချို့ကခေါင်းဆောင်တွေထိုင်းနိုင်ငံချင်းမိုက်မြို့မှာတွေ့ဆုံဆွေးနွေးခြင်းက NCA ခေါ်အပြည့်ရစာချုပ်အတိုင်းဆက်လက်ဆောင်ရွက်ကြဖို့နှစ်ဖက်သဘောထားရှိခဲ့ကြောင်းနဲ့ KNU အဖွဲ့အနေနဲ့လည်းလာမယ့်လပိုင်းတွေအတွင်းမှာတရားဝင်ဆွေးနွေးပွဲတွေကိုတက်ရောက်ဖို့ဆွေးနွေးနိုင်ခဲ့ကြောင်းဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဦးစော်ထေကထည့်သွင်းပြောကြားခဲ့ပါတယ်